Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် February 9ရက်တနင်္ဂနွေနေ့ညနေခင်း 6:00 ခွဲနဲ့ 9:00 DC စီစဉ်တွေကိုလိုင်းတိုမီတာ7925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါမြောက်ကိုရီးယားနိုင်ငံကတာဝဲပြစ်ဒုံးရင်တစ်စင်းကိုဒီကနေ့လွှတ်တင်လိုက်ပြီးဂျိုရုတလုံးလည်းတည်ဆောင်သွားတယ်လို့ပြောဆိုလိုက်ပါတယ်ထိုင်ဝမ်ကျွန်းမှာတော့ငလျင်တန်ကယ်ဆယ်ရေးဆက်ပြီးလှုပ်ဆောင်နေကြရပါတယ်ကိုလံဘီယာနိုင်ငံမှာတော့ကိုဝင်ဆောင်အမျိုးသမီး3000ကျော်ကိုဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သမ္မတကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီတမျိုးလုံးပြကြသွားတဲ့အထိမိဘတင်ခဲ့ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆောင်မြို့ပြန်လည်တိဆောက်ရင်းနဲ့မိဘတင်မြို့သူမြို့သားတွေရဲ့အခြေအနေတွေကိုဘယ်လိုစီစဉ်ထားပါသလဲ
။မိကောင်ပြန်မှာမိရှင်မိကြံတီကူအခုလုံးညှိပြီးပြီးပတ်ရှင်ရည်တွေလုပ်ပြီးပြီဆိုရင်တောင်းပလန်အရာသူတို့မူလနေရာမှာပဲသူတို့ကိုပြန်ထားမယ်။ဒါပေမဲ့အဲ့ဒီဟာလုံနိုင်ဖို့အနည်းဆုံးသူတို့ကတော့လောက်ကြာမယ်ဖြစ်တယ်။
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌပါရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါ။ဒါအပြင်ရန်ကုန်မင်္ဂလာရုံမှာရှိတဲ့စံတမာတိရပ်ကွက်ကအိမ်ပျက်စီးခံလိုက်ရတဲ့ဒုက္ခသည်တွေကတချို့အမျိုးသမီးတွေနဲ့မြောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးတို့ပါသွေးဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းနဲ့2010-2015ခုနှစ်အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်မြိုင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနိုင်တိုက်ဟာအသက်85နှစ်မှာကွယ်လွန်သွားတဲ့သတင်းတွေကိုတင်ပြသွားမှာပါ။ခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်သိငိထိုင်းနဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံရဲ့အဆိုအဖြစ်ဂျိုဒုတလုံးတည်ဆောင်သွားတယ်လို့ဆိုတဲ့တာဝဲပြေဒုံးရင်တစ်စင်းကိုဒီကနေ့မြောက်ကိုရီးယားကပြစ်လွှတ်လိုက်ပါတယ်။ဒါအပြင်ပေတင်းဒုံးချီနီးပညာကိုအသုံးမပြုဖို့ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတာကိုအန်တုလှုံ့ဆော်လိုက်တာပါ။မြောက်ကိုရီးယားနိုင်ငံရဲ့အနောက်မြောက်ပိုင်းတရုတ်နိုင်ငံနဲ့နယ်စပ်အနီးမှာရှိတဲ့ဒုံးကျည်လွတ်တည်ရေးစခန်းဒေါင်ချန်ရီကနေဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းဒုံးကျည်ဒုံးရင်ကိုလွတ်တင်လိုက်တာဖြစ်ပါတယ်။ဒုံးရင်ဟာတောင်ဘက်စူစူလမ်းကြောင်းကိုဥတီပြီးဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းတွေပေါ်ကနေဖြတ်သွားပါတယ်။ဒီနောက်မှာတော့ဒုံးရင်ပြစ်လွတ်လိုက်တယ်ဆိုတာကိုတရားဝင်အတည်ပြုတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCNA ကနေတစင်ကြေညာထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံကသိပ္ပံပညာရှင်တွေနဲ့ဤပညာရှင်တွေကကမ္ဘာမြေကိုလေ့လာနိုင်မဲ့ခွမ်းမြောက်ဆန်4လို့အမည်ပေးထားတဲ့ဂျူရုကိုအာကာသတဲကိုလွှတ်တင်နိုင်ခဲ့ပါပြီ။နိုင်ငံရဲ့၅နှစ်ကြာအာကာသဖွံ့ဖြိုးရေးဆိုင်ရာစီမံကိန်းနဲ့အခုဂျူရုကိုတိစောက်ခဲ့တာဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ရဲ့သတင်းကြေညာသူကပြောသွားတာဖြစ်ပါတယ်။အမေရိကန်မဟာဗျူဟာကုကဲမှုဌာနချုပ်ကတော့သူတို့အဆိုအဖြစ်ဒုံးရင်တစဉ်အာကာသတဲ့ဝင်သွားတာကိုသတိပြုမိထားတယ်လို့ဆိုရကြောင်းအခုပြစ်လွတ်မှုအောင်မြင်တယ်ဆိုတာကိုပြသနေပါတယ်။တောင်ကိုရီးယားယုတ်ဟပ်သတင်းဌာနကတော့ဒုံးရင်ဟာအာကာသတဲကိုမရောက်ဘဲတောင်ကိုရီးယားနိုင်ငံဂျေဂျူကျွန်းနေနာကပင်လယ်ပြင်မှာပြတ်ကျခဲ့တယ်လို့အစောပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားကဒုံးရင်ပြစ်လွတ်ဆန့်သက်ရင်ပြစ်ချမယ်လို့ဂျပန်ကသတိပေးထားပြီးသူတို့ရဲ့ပေတင်းဒုံးကျည်ကာကွယ်ရေးစနစ်ကိုအသင့်ပြင်ခိုင်ထားခဲ့ပေမဲ့လေအခုပြစ်လွတ်လိုက်တဲ့ဒုံးရင်ကိုပြစ်ချဖို့ဂျပန်ဘက်ကလှုံ့ဆော်ခဲ့ဖို့မရပါဘူး။ဒုံးရင်လမ်းကြောင်းကိုထောက်လန်းစောင့်ကြည့်ခဲ့တဲ့အမေရိကန်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကတော့အမေရိကန်ပြည်ထောင်စုဒါမှမဟုတ်မဟာမိတ်တွေကိုချိန်ချောက်မှုမရှိဘူးလို့ပြောဆိုပါတယ်။2012ခုနှစ်တုန်းကလည်းမြောက်ကိုရီးယားကအဆင့်3ဆင့်ပါဒုံးရင်တစ်စင်းကိုအောင်အောင်မြင်မြင်ပြစ်လွတ်ပြီးဂျူရုတလုံးကပပတ်လမ်းကြောင်းတွေကိုပို့ဆောင်ခဲ့ပါတယ
်။မြောက်ကိုရီးယားနိုင်ငံကတာဝဲပြစ်ဒုံးရင်တစ်စင်းလွှတ်တင်လိုက်တယ်ဆိုတဲ့ကြေညာချက်ကြောင့်ကမ္ဘာနိုင်ငံတွေစိတ်ဆိုးဒေါသထွက်ပြီးမြန်မြန်ဆန်ဆန်တုံ့ပြန်ခဲ့ကြပါတယ်။ပယ်ရင်တက်ဒုံးကျည်နည်းပညာအသုံးပြုမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြောက်ကိုရီးယားအစိုးရကပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ရှုံချပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကလည်းအဲ့ဒီလိုပဲရှုံချပြောဆိုပြီးတော့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေဟာအမေရိကန်အကျိုးစီးပွားနဲ့အရင်နှီးဆုံးမဟာမိတ်နိုင်ငံတချို့ရဲ့လုံခြုံရေးကိုချိန်ချောက်မှုဖြစ်တယ်လို့ပြောဆိုပါတယ်။တောင်ကိုရီးယားသမ္မတပါကျွန်ရင်းကတော့ဒုံးရင်ပြစ်လွှတ်တာဟာတိခဏနိုင်စရာမရှိတဲ့ရန်စမှုလို့သုံးနှုန်းပြောဆိုပါတယ်။ဂျပန်ပြည်သူတွေအပြည့်အဝလုံခြုံဖို့နဲ့ငြင်းငြင်းချမ်းချမ်းနေထိုင်နိုင်ဖို့အတွက်အရေးယူဆောင်ရွက်မယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုပါတယ်။မြောက်ကိုရီးယားရဲ့ဒုံးရင်ပြစ်လွှတ်မှုကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတမင်ချိုးဖောက်တာဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဖီလစ်ဟန်မွန်ကပြောဆိုပါတယ်။ပြင်သစ်နိုင်ငံကတော့မြောက်ကိုရီးယားရဲ့တာဝဲပြစ်ဒုံးရင်လွှတ်တင်တာဟာအဓိပ္ပာယ်မဲ့ရန်စတာဖြစ်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ ထိရောက်မြန်ဆန်တဲ့တုံ့ပြန်မှုတွေလုပ်ဖို့ပြောဆိုပါတယ်။မြောက်ကိုရီးယားဒုံးရင်လွှတ်တင်တာနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့တောင်းဆိုမှုနဲ့ဒီကနေ့တနင်္ဂနွေနေ့မှာကုလသမဂ္ဂလူမျိုးရေးကောင်စီမှအစည်းအဝေးလုပ်မှာဖြစ်ပါတယ်။ကုလသမဂ္ဂတွေ့ရင်မှုချုပ်ဘန်ကီမွန်းကတော့မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကလက်မခံနိုင်စရာဖြစ်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်မှုဖြစ်တယ်လို့ပြောဆိုပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလည်းမြောက်ကိုရီးယားခေါင်းဆောင်ပိုင်းအနေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုစန့်ကျင်တဲ့မူဝါဒဟာနိုင်ငံအတွက်အကျိုးစီးပွားဖြစ်မဖြစ်ဆိုတာသုံးသပ်ဖို့ရည်ကြီးအကြံပြုပါတယ်လို့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကတော့မြောက်ကိုရီးယားဟာနိုင်ငံတကာအတိုင်းဝိုင်းကိုစန့်ကျင်ပြီးအလေးမထားတဲ့အပေါ်စိတ်ပြတ်တဲ့အကြောင်းဒီကနေ့ပြောဆိုလိုက်ပါတယ
်။ထိုင်ဝမ်ကျွန်းရဲ့နောက်တောင်ဘက်ကန်ယူထန်ကထိုင်နန်မြို့မှာစနေနေ့ကလှုပ်ခတ်သွားတဲ့အင်အားပြင်းငလျင်ကြောင့်အကြီးအကျယ်ပျက်စီးသွားတဲ့အပျက်စီးပုံတွေကြောင့်အသက်ရှင်ချင်ရစ်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေလိုက်လံရှာဖွေနေဆဲဖြစ်ပါတယ်။စနေနေ့အာယုံမတက်ခင်ကပြင်အား 6.4 မဂနီတူးရှိတဲ့အင်းအပြင်းငလျင်လှုပ်ခဲ့လို့လူဦးရေ2,000လောက်နေတဲ့ထိုင်နန်မြို့မှာလူ24ယောက်ထက်မနည်းသေဆုံးပြီးလူ900ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ငလျင်တန်ခရယာသူတွေထဲမှာပြိုကျပျက်စီးသွားတဲ့18ထပ်တိုက်ကနေထွက်ပြေးကြတဲ့တိုက်ပေါ်မှာနေထိုင်ခဲ့သူအများစုရုတ်ပြက်ဆင်းပြက်သေဆုံးခဲ့ကြပြီးအဲ့ဒီအဆောက်အုံရဲ့တိဆောက်ရေးဆိုင်ရာစံနှုန်းသတ်မှတ်ချက်မမီအောင်စီကံချိုးဖောက်မှုရှိခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်တဝက်တစ်ပြက်ပျက်စီးတဲ့အဆောက်အုံနှစ်ခုကလည်းအုတ်မြစ်ကနေပြိုကျခဲ့ပြီးအောက်ဆုံးဓာတ်တွေကတန်နဲ့ချီတဲ့တံမဏိတွေနဲ့ကွန်ကရစ်အုပ်ပုံရဲ့အောက်ပိကျသွားခဲ့ပါတယ်။ငလျင်လောက်ချိန်မှာလူ250လောက်ဟာသူတို့နေထိုင်တဲ့တိုက်ခန်းတွေထဲမှာရှိနေကြပြီးဒီနေ့တနင်္ဂနွေနေ့မနက်ပိုင်းတာဝန်ရှိသူတွေရဲ့ပြောဆိုချက်အရ18ထပ်တိုက်မှာနေထိုင်သူ120ကျော်လောက်အပျက်စီးပုံချပိတ်မိနေပြီးအတော်များများကတိုက်ရဲအောက်ခြေတဲကအပျက်စီးတွေချပိနေကြတာဖြစ်ပါတယ
်။အမေရိကန်နိုင်ငံ2016ခုနှစ်သမ္မတရွေးဝဲမှာရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ Republican Party ကကိုယ်စားလှယ်လောင်းနေဟာစနေနေ့က New Hampshire ပြည်နယ်စကားစစ်ထိုးပွဲမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့တင်းတင်းမာမာပြောဆိုကြသလိုပြိုင်ဘက်တွေပေါ်အပြင်းထန်ဝေဖန်တိုက်ခိုက်လာကြပါလေ။ New Hampshire ပြည်နယ်မှာ primary အကျိုးရွေးချယ်ပွဲလုပ်ဖို့3ရက်ပဲလိုတော့တဲ့အချိန်အခုစကားစစ်ထိုးပွဲကိုလုပ်ခဲ့တာဖြစ်ပြီးတော့ဒီအကျိုးရွေးချယ်ပွဲဟာကိုယ်စားလှယ်လောင်းတော်တော်များများအတွက်ဆက်ပြိုင်မယ်မပြိုင်ဘူးဆိုတာအဖြေထွက်မှာဖြစ်တာကြောင့်အထူးအရေးပါတဲ့ရွေးချယ်ပွဲတစ်ခုလည်းဖြစ်ပါလေ။ Iowa ပြည်နယ်အကျိုးမဲရလဒ်မှာဒုတိယလိုက်ခဲ့တဲ့ Donald Trump ကတော့ New Hampshire ပြည်နယ်စစ်တမ်းမှာရှေ့ပြန်ရောက်ခဲ့ပါလေ။အရင်ကသူအားထားခဲ့တဲ့ပုံကိုရေးတက်ခိုက်စော်ကားတဲ့မဲဆွေပြောဆိုပုံမျိုးတဲ့မူဝါဒပိုင်းပေါ်ပို့ပြီးတော့အာယုံဆိုင်မဲဆွေလာတဲ့ထရမ့်ဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်ခြံစည်းရိုးခတ်ဖို့အပါဝင်သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်မာတဲ့အဆိုပြုချက်တွေကိုကာကွယ်ပြောဆိုခဲ့ပါလေ။ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကတော့အမေရိကန်လုံခြုံရေးအတွက်စုံစမ်းစစ်ဆေးရေးဆိုင်ရာနည်းလမ်းတွေကိုတိုးမြှင့်ဆောင်ရွက်တာနဲ့မဟာဗျူဟာကျတဲ့ပြစ်မှတ်အတိအကျကိုလေကြောင်းတိုက်ခိုက်မှုတွေလုပ်နိုင်ဖို့လေးထားပြောဆိုခဲ့ပါလေ။ရှေ့ဆက်မဲ့ရွေးကောက်ပွဲမှာဆက်ပါခွင့်ရဖို့ကြိုးစားရုန်းကန်နေရတဲ့အငြိမ်းစားခွဲစိတ်ဆရာဝန်ကြီးဘန်ကာဆန်ကတော့ကိုယ်စားလှယ်လောင်းခရုစ်ကိုတိုက်ခိုက်ပြောဆိုခဲ့ပါတယ်။ခရုစ်ရဲ့မဲဆွယ်ပွဲဝန်ထမ်းတွေဟာကာဆန်မဲဆွယ်ပွဲကထွက်သွားပြီလို့သတင်းမှားဖြန့်မှုဖြစ်ခဲ့ပါတယ်။ Republican Party ဘက်ကရွေးချယ်ခံရတဲ့သမ္မတလောင်းကတော့နိုဝင်ဘာလကျင်းပမယ့်သမ္မတရွေးချယ်ပွဲမှာ Democrat ကိုယ်စားလှယ်တွေဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Clinton ဒါမှမဟုတ် Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့နဲ့ရှင်ပြိုင်ကြရမယ့်အခြေအနေမှာရှိနေပါတယ်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကြေညာပေးနေပါတယ်။ကိုလံဘီယာနိုင်ငံကကိုဝင်ဆောင်အမျိုးသမီး3,100ကျော်မှချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သမ္မတဟျွန်မင်နျူအယ်ဆန်တိုစ်ကပြောဆိုပါတယ်။ဒါ့ပြင်တရသားရဲ့ဖွံ့ဖြိုးတိုးတက်မှုကိုစိုးစိုးဝါးဝါထိခိုက်တဲ့မိုက်ခရိုဆီဖီလီလို့သိကြတဲ့ရောဂါအခြေအနေနဲ့ဒီဗိုင်းရပ်စ်ပိုးချာဆက်ဆက်တာကိုပြတဲ့ခိုင်လုံတဲ့အထောက်အထားမရှိဘူးလို့လည်းသမ္မတဆန်တိုစ်ကပြောပါတယ်။ဒီယောဂါကြောင့်မွေးကင်းစာကလေးငယ်တွေမှာပုံတံမမှန်တဲ့ဥကောင်းကုန်နဲ့ဖွံ့ဖြိုးမှုနှိမ့်ကြတဲ့အုတ်နှောက်တွေဖြစ်လာစေပါတယ်။ဇီကာဗိုင်းရပ်စ်ကိုကုသနိုင်တဲ့ဆေးဝါးကာကွယ်နိုင်တဲ့ဆေးဝါးတွေလည်းမရှိသေးပါဘူး။ဒါအပြင်ဘရာဇီးလ်နိုင်ငံမှာဖြစ်ပွားနေတဲ့ပုံမှန်မဟုတ်တဲ့ကလေးတွေမွေးဖွားနေတာတွေနဲ့ဇီကာဗိုင်းရပ်စ်အကြောင်းဓာတ်ရိုက်ဆက်နွယ်မှုရှိနေသလားဆိုတာကိုလည်းသိပ္ပံပညာရှင်တွေအတိမပြုနိုင်သေးပါဘူး။ လူပေါင်း 25,600 ကျော်ဇီကာဗိုင်းရပ်စ်ကူးစက်ခံထားတဲ့အနေအထားရှိနေတဲ့ကိုလံဘီယာနိုင်ငံကိုမကြခင်မှာပဲအမေရိကန်ယောဂါရှာဖွေရေးကျွမ်းကျင်သူတွေလာရောက်ပြီးဇီကာဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုကူညီဖော်ထုတ်ပေးမှာဖြစ်တယ်လို့လည်းကိုလံဘီယာသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ
်ပြီးခဲ့တဲ့အင်္ဂါနေ့ညပိုင်းကဆိုမာလီခီးတဲ့တင်လီယင်ဘုံပေါက်ကွဲမှုမှာတည်ဆုံးသွားတဲ့ခီးတွေကိုသူမသိခင်မှာစစ်ဝတ်ဆောင်ဝတ်ထားတဲ့လူနှစ်ယောက်ကလက်ပ်တော့ကွန်ပျူတာတစ်လုံးလှမ်းပေးလိုက်တဲ့ပုံကိုလုံခြုံရေးကင်မရာပေါ်မှာစစ်ဆေးတွေ့ရှိရတယ်လို့ဆိုမာလီအစိုးရတာဝန်ရှိသူတွေကစနေနေ့ကပြောလိုက်ပါတယ်ဆိုမာလီမျိုးသားထောင်လိုင်းအေဂျင်စီမှတည်ဆုံးသူခီးတွေကိုယူနီဖောင်းဝတ်ထားတဲ့လူနှစ်ယောက်ကကွန်ပျူတာတစ်လုံးပုံရှုပ်ွယ်ရှုပ်ပေးလိုက်တဲ့မှတ်တမ်းပုံရိပ်ရှိနေပြီးတော့တည်သူဟာလင်းရင်ဘုံပေါက်ကွဲမှုကြောင့်အပေါက်ကနေလေထဲကိုထွက်ကြတည်ဆုံးသွားတာဖြစ်တယ်လို့ဝန်ကြီးဖွယ်ပြောခွင့်ရအဗ်ဒစ်ဆလန်အမက်က VOA ဆိုမာလီသတင်းဌာနကိုအတည်ပြုပြောဆိုပါတယ်စစောပိုင်းကတော့ဆိုမာလီထောင်လိုင်းဌာနတာဝန်ရှိတဲ့လူတစ်ယောက်ကဘုံပေါက်သူလို့တန်တရားရှိသူကိုအကူအညီပေးတယ်လို့တန်တရားဖြစ်ခံတဲ့လူနှစ်ယောက်အပါအဝင်မိုဂဒီရှုလေးစိတ်ဝန်တန်းနဲ့ဒေါင်းလို့လေးချောင်းဝန်တန်းတချို့ကိုဘုံပေါက်မှုအတွက်စစ်ဆေးထိန်းသိမ်းမှုတွေလုပ်နေတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်။ထောင်လိုင်းဌာနကစစ်ဆေးမှုတွေကအခုချိန်ထိလူ20လောက်ကိုထိန်းသိမ်းထားပြီးတော့အဲ့ဒီလူတွေထဲမှာဘုံပေါက်ခွဲမှုနဲ့ဆက်နွယ်တယ်လို့တန်တရားရှိတဲ့အစိုးရအရာရှိတချို့နဲ့စီးပွားရေးလုပ်ငန်းရှင်တချို့ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။
ဆီးရီးယားနိုင်ငံလက်ပိုပြည်နယ်မှာအစိုးရရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်ဒီတစ်ပတ်ထဲထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာသောဆီးရီးယားအရက်သားတွေအတွက်နယ်စပ်ဂိတ်တွေကိုဖွင့်ပေးဖို့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကတူရကီအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေအလုံးချင်းနဲ့ဝင်ရောက်လာတာကိုလက်ခံဖြေရှင်းနိုင်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ကတိပြုထားတဲ့အတိုင်းအကောင့်ထဲဖို့ရေး EU အနေနဲ့အားပေးတဲ့အကြောင်း EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂီရီနီကဥရောပနိုင်ငံခြားရေးဝန်ကြီးတွေနဲ့တူရကီနိုင်ငံခြားရေးဝန်ကြီးတို့စနေနေ့ကအစီအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်ရှင်မိအချိန်ပြင်းပြင်းနဲ့စူးစောဝါးဝါးအချိန်ကြာမြင့်စွာမိလောင်ကျွမ်းခဲ့တာကြောင့်တမျိုးလုံးပြားကျသွားတဲ့အထိမိဘေးတင့်ခဲ့ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆောင်မြို့ပြန်လည်တိဆောက်ရေးနဲ့မိဘေးတင့်နမ်ဆောင်မြို့သူမြို့သားတွေကိုသူတို့ရဲ့နေရာတွေမှာနေရာပြန်လည်ချထားရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ကပြောဆိုလိုက်ပါတယ်တောင်ပေါ်မြို့ဖြစ်တဲ့နမ်ဆောင်မှာလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်အခုလိုမိဘေးစူးစိုးဝါးဝါးတင့်ခဲ့တဲ့အတွက်ပညာရှင်တွေနဲ့စနစ်တကျမြို့ပြပြန်လည်တိဆောက်ရေးပြည်ထောင်စုအစိုးရစီကိုအကူအညီတောင်းခံထားတယ်လို့သိရပါတယ်။နိုင်ငံတော်ကပြည်သူတွေကလည်းမိဘေးတင့်ဒုက္ခသည်တွေအတွက်ဝိုင်းဝန်းကူညီလှူဒါန်းပေးကြပြီးတော့မိဘေးတင့်ကျောင်းသားတွေအတွက်လည်းပညာဒါနလူဖို့စီစဉ်နေကြပါတယ်။နမ်ဆောင်မိဘေးတင့်နောက်ဆုံးရအခြေအနေကိုမဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာနမ်ဆန်မြို့မှာမွန်းတဲ12နာရီကနေနောက်တနေ့ဖေဖော်ဝါရီလ5ရက်နေ့မနက်4နာရီကျော်အထိ18နာရီကျော်အချိန်ကြာမြင့်စွာမီးအကြီးအကျယ်လောင်ကျွမ်းခဲ့ပြီးမနက်7နာရီမှာမီးအပိတ်နှိမ့်နိုင်ခဲ့တာကြောင့်အင်ဂျင်200ကျော်ဆုံးရှုံးခဲ့ရပြီးလူဦးရေ1500လောက်မီးဘေးသင့်ပြီးအိုးမဲအိမ်မဲဖြစ်ခဲ့ရပါတယ်။နမ်ဆန်မြို့သူမြို့သားတွေအတွက်မီးဘေးကယ်ဆယ်ရေးစခန်းတွေမှာစောင့်ရှောက်ထားရှိမှုအခြေအနေနဲ့ပြည်လဲတိဆောက်ရေးပြင်ဆင်နေပြီဖြစ်တဲ့နမ်ဆန်မြို့ရဲ့နောက်ဆုံးအခြေအနေကိုပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဦးစီးအဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်နောက်ဆုံးအချိန်လေးကတော့အခုအမိုးခါအောင်ပါဒီဒုက္ခတွေအကုန်လုံးရောက်သွားပြီသူရဲ့သာဝန်ရေးကိစ္စလည်းစာမေးကိစ္စလည်းကျွန်တော်ဆောင်ရွက်ထားရှိပါပြီမိလောင်ရဲ့မှာမိရှင်မိချန်တူအကုန်လုံးပြေးပြီးပြီးပတ်ရှင်ရေးတွေလုပ်ပြီးပြီဆိုရင်တောင်းပန်လိုက်ရသူတို့မူလနေရာမှာပါသူတို့ကိုပြန်ထားမယ်ဒါပေမဲ့အဲ့ဒီဟာလုံနိုင်ဘူးအနည်းဆုံးသူတို့ကလာလောက်ကြမယ်ဖြစ်တယ်အဲ့ဒီလိုကလာလောက်ကြပြီးပြီဆိုရင်သူတို့ကိုတောင်းပန်အရာပြန်ပြီးတော့နေရာချထားပြီးမယ်ဆိုရင်ဒီမှာအခုခံလို့ရတဲ့ရတဲ့မြန်မာပြည်ကကျွန်တော်အကျိုးကြပြန်ဖွဲ့ဝင်ပြီးပို့အတွက်စီစဉ်ထားပါဆန္ဒရေးခါကဆလာစာအတွက်ပါလုံလောက်ပါတယ်ဒါနဲ့သူတို့ပြန်လဲတူတူရေးလို့တဲ့အခါမှာအိတ်ဆော့ပစ္စည်းတွေပေါ့အဲ့ဒါတွေလိုအပ်ပါတယ်
တောင်ပေါ်မြို့ဖြစ်တဲ့နမ်ဆန်မြို့မှာအခုလောက်ထိအချိန်ကြာမြင့်စွာမီးလောင်ကျွမ်းခဲ့ရတာဟာတောင်တက်တောင်ဆင်းလန်းခရီးလမ်းပန်းသွားလာရေးအခက်အခဲရှိခဲ့တာကြောင့်ဖြစ်တဲ့အတွက်မီးညွတ်ကျိုးအောင်မီးမငြိမ့်နိုင်ခဲ့လို့အခုလိုဆူဆူဝါးဝါးဖြစ်ခဲ့ရတာဖြစ်ပြီးပြာကျခဲ့ရတဲ့အထိပျက်စီးခဲ့ရတဲ့မြို့ကိုပညာရှင်တွေနဲ့စနစ်တကျပြန်လည်တည်ဆောက်ရေးပြည်ထောင်စုအစိုးရကိုအကူအညီတောင်းခံထားတယ်လို့လည်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌကပြောပါတယ်
အဓိကတော့ကျွန်တော်တို့လမ်းပြင်းနေကြတော့ကွင်းလမ်းမရှိဘူးလမ်းသလမ်းပဲရှိတယ်ဒီလုံလောက်လောက်မရှိဘူးအဲ့ ာကြောင့်လည်းတော့ချင်းအစာကြီးလောင်ပါတာပေါ်ပိုင်းကလည်းအောက်ပိုင်းကိုပူလို့မရအောက်ပိုင်းကလည်းပေါ်ပိုင်းကိုပူလို့မရဒီကကားလည်းဝင်လို့မရအဲ့ဒီလိုဖြစ်သွားလို့တလောက်ချသွားတာအဲကျွန်တော်တို့ဒီလိုမျိုးအစိုးရကိုတောင်းပန်ဆွဲပေးနိုင်တဲ့ပညာရှင်အပြည့်ကောင်းထားပါတယ်
အခုဆိုရင်တော့နမ်ဆန်မျိုးကမိဘတင်ပြည်သူတွေစီတမရဦးသိန်းစိန်ကိုရင်တွားရောက်ကြည့်ရှုပြီးလိုအပ်တာတွေကူညီပေးနေတယ်လို့နိုင်ငံတော်ကပြည်သူတွေဘက်ကလည်းပြည်내နဲ့တိုင်းဒေသကြီးအသီးသီးကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနတွေကဖွင့်လှစ်ထားတဲ့ဦးစီးမှုရုံးတွေကနေတဆင်မိဘကူညီနေကြတယ်လို့လူမှုရေးအသင်းအဖွဲ့တွေနဲ့ပရာဟိတအလှူရှင်တွေကလည်းဝိုင်းဝန်းလှူဒန်းနေကြပါတယ်ဒီအထက်မိဘတင်ပြည်သူတွေတဲကအကြောင်းသားတွေအတွက်ပညာဒါနပေးလူလူသူကတော့ပြည်ဦးလင်မျိုးကစူပါဝမ်ပညာသင်ကျောင်းကဆရာဦးညီညီဖြစ်ပါ
အကောင်လုံးကတော့မိဘကယ်ဆယ်ရေးအတွက်သွားကြတယ်ပေါ့နော်အဲကျွန်တော်ကျောင်းဆရာဖြစ်တဲ့ပုံမှာကလေးတွေရဲ့အနေအထားလေးကြီးလိုက်တဲ့အခါငါဆာမွက်ဖြူကတလပဲလို့တော့တာဟုတ်3လပိုင်း4ရက်နေဆိုဖြည့်ပြီးဆိုတော့အဲသူတို့ကစာကြက်ဖို့အခက်အခဲဖြစ်မယ်နော်နေရာထိုင်ခင်းအခက်အခဲဖြစ်မယ်ဆိုရင်ကျွန်တော်အနေနဲ့အဲ့လေးကိုဒါနပြုခြင်းပါတယ်ဆိုပြီးတော့ကျွန်တော်ချီကိုလာကျင်းတဲ့ကလေးတွေရှိလို့ရှိရင်ကျွန်တော်အနေနဲ့အဲ့ဒါကိုခါမဲ့ပညာဒါနပို့လုပ်ပေးမယ်ပေါ့နော
်အခုလိုမျိုးပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတဲ့မီးလောင်ကျွမ်းခဲ့ရတဲ့အခြေအနေပေါ်မှာတအောင်းပလောင်တက်ဖက်ကလည်းလိုအပ်တာတွေကိုကူညီဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ပလောင်ဒေတာထဲမှာအဓိကအရေးကြီးလိုအပ်ချက်ဖြစ်တဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲကိုတက်ဆိုင်ရာအုပ်ချုပ်သူတွေဘက်ကဆောင်ရွက်ပေးတင်တယ်လို့ TLLA တအောင်းတက်ပြောခွင့်ရဗိုလ်ကြီးတာပန်လကပြောပါတယ်
သူပြန်လမ်းပန်းဆက်သွယ်ရေးကတော်တော်လေးခက်ခဲတဲ့နေရာမျိုးမှာရှိတယ်ပြီးတော့ကဒီမီဘေးကျူတင်ကျင်းစမှုပိုင်းမှာလည်းတော်အားနေတဲ့ပိုင်းတွေရှိတယ်ဆိုတော့အဲဒါကြောင့်မလို့ဒီမီဘေးဖြစ်လာရတဲ့အချိန်မင်းမငိမ့်နိုင်တဲ့ဖြစ်လာတယ်ပြီးတော့ကဒီဘေးနာနေနာမှာရှိတဲ့မျိုးဒီကလည်းဒီလာရောက်တာကူညီတာဒီမီတကားလည်းမနော်လာရနေတော့ကြာတယ်ပေါ့လေပြန်လည်းဆက်သွယ်မှုပြီးတော့ကျူတင်ကျင်းစမှုအားနေတဲ့ခါကျတော့ဒီတကယ်မဆုံးရှုံးတဲ့ဒီဆုံးရှုံးမှုဖြစ်သွားတာပေါ့
နမ်ဆန်မျိုးမှာအခုလိုမိဘတင့်နေချိန်မှာပဲနမ်ဆန်မျိုးအနီးနမ်ဆန်မျိုးနေတဲ့မှာတအောင်းပလောင်တက်နဲ့အစိုးရတက်ရှမ်းပြည်တောင်ပိုင်းတက်တို့ကြားဒီကနေ့တိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပါသေးတယ်နမ်ဆန်မျိုးမှာပြီးခဲ့တဲ့2012ခုနှစ်တုန်းကလည်းမီးလောင်ကျွမ်းမှုတစ်ချိန်ဖြစ်ပွားခဲ့ပြီးအင်ဂျင်50လောက်ပျက်စီးဆုံးရှုံးခဲ့ရပါသေးတယ်အခုတစ်ချိန်2016 February မီးလောင်ကျွမ်းမှုကတော့အဆိုးပါးဆုံးမီးလောင်ကျွမ်းမှုဖြစ်ပြီးလူဦးရေထောင်နဲ့ချီထိခိုက်နေတာခဲ့ရပါတယ်ဒေသကလာတဲ့သတင်းတွေအရကတော့မင်္ဂလာရပ်ကွက်မှာနေတဲ့အိမ်တအိမ်ကမွေးရဆေးဝါးသုံးဆွဲသူတဦးဆေးရှူရာကဖျောင်းနိုင်မီ300ကနေဖျောင်းနိုင်မီမီးလောင်မီနေအိမ်ကိုမီးစတင်လောင်ကျွမ်းရာကအခုလိုမီးလောင်ရတာလို့ပြောဆိုနေကြပေမဲ့လို့အဓိကမီးလောင်ရတဲ့အကြောင်းရင်းကိုသိရှိနိုင်မှုအတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကဖမ်းဆီးစစ်ဆေးမှုတွေရှိနေပေမဲ့လို့တိကျတဲ့သတင်းအချက်အလက်မသိရသေးပါဘူးလို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌက VOA ကိုပြောဆိုခဲ့ပါတယ်ရှင်
။မဆူမုံမင်းမြန်တင်ပြသွားရပါရှင်။ VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မင်္ဂလာရုံဖက်ကအိမ်ဖြတ်ခံရတဲ့တရင်ဖက်အလက်ပေးရအောင်ပါရန်ကုန်မင်္ဂလာရုံမှာရှိတဲ့စံသမားတိရက်ွက်ကကျူးကျော်လို့ဆိုတဲ့နေရာတွေကိုဖျက်ဆီးပြီးတဲ့နောက်ပိုင်းဒီကနေ့မှာတော့နေအိမ်ဖျက်ဆီးခံရသူတွေထက်ကကိုယ်စလဲတွေကိုရန်ကုန်မြောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကခေါ်တွေ့ပြီးဆွေးနွေးပေမဲ့အဖြေတစ်ခုမှမထွက်ခဲ့ပါဘူးစနေညနေပိုင်းကအဲ့ဒီနေရာကိုလူအုပ်ကြီးနဲ့အတင်းဝင်ပြီးဖျက်ဆီးတာကြောင့်တစ်ဖက်နဲ့တစ်ဖက်ရုံရင်ဆန်ကအခြေအနေဖြစ်ပြီးထိခိုက်ဒဏ်ရာတွေရရှိပြီးတဲ့နောက်ဒီကနေ့မှာအခုလိုခေါ်ယူဆွေးနွေးတာပါဆွေးနွေးပြောဆိုတဲ့နေရာမှာကိုယ်တိုင်ပါဝင်ခဲ့တဲ့စံသမားတိရက်ွက်ကမအေးမြင့်ကိုဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆက်တွေ့မင်းများတဲ့အခါသူကအခုလိုစဖြေပါတယ
်အဲအဲ့လိုဒီနေနဲ့ပတ်သက်လို့သူတို့ဟိုဘလို့ရှင်းဆက်ပြီးတော့ဘလို့သွားမယ်ဆိုတဲ့အကြောင်းလေးကိုသူတို့ပြောပါဆိုတော့ကျမပြောတယ်လေဒီနေနဲ့ပတ်သက်လို့လေကျမတို့နေလာတာဒီထဲမှာဒီစလုံးကွင်းနေပါလေမရှိသေးဘူးကိုတော့ဒါစက်ကြီးတော်ကြီးကိုအကုန်လုံးခောက်ခင်ရှင်းလင်းပြီးတော့ကျမတို့တမင်ဦးချစိုက်ကြိုးစားလာတဲ့နေပေါ့နော်ဒီစက်ရှင်းနေရှိပြီပေါ့ပြီးတော့လေကျမတို့ဒီနေနဲ့ပတ်သက်လို့လေကျမတို့မြေကွက်အစားပေးတာလေကျမတို့မယူနိုင်ပါဘူးကျမတို့ဒီနေရာနေပြီးတော့လေဟိုဘယ်ဟိုမှလည်းကျမတို့ကြောင်းဖို့ရှိဖို့ဆိုတာလေကျမတို့မရှိပါဘူးကြောင်းကြရနေရာလည်းမရှိဘူးဒီနေမှာပဲကျမတို့အေးအေးချမ်းချမ်းတည်တည်ငြိမ်ငြိမ်လေးနဲ့နေသွားကြပါတယ်ကျမတို့ကတော့ကျမတို့ရဲ့ဆန္ဒကိုပြောတယ်ပေါ့အ
ဲ့ဒီခရိုင်အုပ်ချုပ်ရေးမှူးရုံးဘက်ကဘာပြန်ပြောသွားတယ်လဲရှင
်ဒီနေနဲ့ပတ်သက်လို့ကတော့တဲ့သူကမရနိုင်ဘူးတဲ့မရနိုင်ဘူးလို့ပြောတော့ဒါပထမဒီလိုမျိုးပြောတာကတော့ခရိုင်အုပ်ချုပ်ရေးမှူးကိုယ်တိုင်ကမရနိုင်ဘူးဆိုတော့ပြောတာမဟုတ်ဘူးအဲ့ဒီဒီဦးစီးမှုနဲ့အရင်တွေ့ရတယ်မှာဒီဦးစီးမှုကအရင်ဖြစ်ပြီးတော့မှကျမတို့အမေးဖြေလောက်ပြီးတော့သူကစာရေးရေးတယ်စာရေးရေးပြီးတော့မှကျမတို့ရဲ့ဟိုခံစားချက်တွေကိုတင်ပြမယ်ဆိုပြီးတော့ဒီဦးစီးမှုကပြောတာပါသူဦးစီးမှုနဲ့ပြောဆိုပြီးတော့မှအဲ့လိုလက်မှတ်တွေပါထိုးခိုင်းနေပေါ့နော်ကျမတို့လက်မှတ်တွေပါလည်းမထိုးဘူးဆက်မှုဆောင်မြေဆိုပြီးတော့ခေါင်းနဲ့တက်ထားတိအတွက်ကြောင့်မို့လို့ကျမတို့လက်မှတ်မထိုးပေးခဲ့ပါဘူးသူကလက်မှတ်ထိုးပေးပါတဲ့ဟိုအပေါ်မှာစာတက်ထားတာလည်းကျမတို့မကြိုက်တဲ့အခါကျတော့ကျမတို့လက်မှတ်မထိုးခဲ့ဘူးမှအဲ့ဒါသူလက်မှတ်မထိုးဘဲနဲ့ပြီးတော့မှဟိုခရိုင်အုပ်ချုပ်ရေးမှူးနဲ့တွေ့ရတယ်ပေါ့နော်
အဲ့တော့နောက်ဆုံးမှခရိုင်အုပ်ချုပ်ရေးမှူးနဲ့ရောအမအေးမြင့်တို့ဘာအချက်တွေမှသဘောတူလိုက်ကြလဲရှင
်ဟုတ်ကဲ့ခရိုင်အုပ်ချုပ်ရေးမှူးနဲ့တွေ့တဲ့အခါကျတော့သူတို့ဘယ်လိုကူညီပေးရမလဲလို့ကျမမေးတဲ့အခါကျတော့ကျမထပ်ပြောတယ်လေအဲ့တော့ကျမတို့ဒီရေရဲ့ဥပဒေ ကောင်းကောင်းနေတယ်သူတို့မှထုတ်ပြန်ထားတဲ့စာရွက်စာတမ်းတွေကကျမတို့မှရှိပါတယ်ဒီတွေကလည်းဘယ်နှစ်သက်တမ်းရှိလို့ရှိရင်ဒီတွေမှနေတဲ့လူသားတွေပိုင်ဆိုင်ခွင့်ရှိပါတယ်ဆိုတာလည်းထုတ်ပြန်ထားတဲ့ဟာတွေလည်းကျမတို့မှအချက်လက်တွေအကုန်လုံးရှိပါတယ်လို့အဲ့တော့ဒီမျိုးမတရားသိမ်းပြီးမယ်ဆိုလို့ရှိရင်လည်းဟိုဒီပိုင်ရှင်လက်ထဲဥဒါလီပြန်လဲပြီးတော့ဟိုအနိုင်ရမယ်ဆိုတဲ့ဟာကိုလည်းကျမတို့အကုန်လုံးငားလည်ထားကြည့်ကြကျမတို့မိသားကျမတို့ပိုင်နေနေတဲ့ဖြစ်ရမယ်ပေါ့နော်အဲ့တော့ကျမတို့ဒီနေရာနေပြီးတော့လည်းဘယ်မှရှေ့ပြောင်းမပေးနိုင်ပါဘူးဒီမှာပဲနေကြမရှိဘူးဒီမှာပဲအေးအေးချမ်းချမ်းနေသွားမယ်ဆိုတဲ့အကြောင်းပြန်အုပ်ချုပ်ရေးမှုကိုယ်တိုင်ကိုကျမပြောခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့ခရင်အုပ်ချုပ်ရေးမှုနေနဲ့ရောဘာတွေပြန်ပြောလဲရှင
်သူကတော့ဘာပြောလဲဆိုတော့သူကမရနိုင်ဘူးလေရနိုင်တယ်ရောမပြောဘူးပေါ့နော်ကျမတို့ရဲ့အခက်အခဲကိုကျမတင်ကြတယ်အခုပထမနေ့ပြန်နေတဲ့ကျောင်းသားတွေအရန်တော့ရောက်နေကြဆိုတဲ့အကြောင
်း
ကျမတို့အိတ်လည်းမအိတ်ကြဘူးဟုတ်ကဲ့အကြမ်းမဖတ်ဖို့ပေါ့နော်တရားဥပဒေဘောင်တရားနေပြီးတော့ကျမတို့ဟိုတကယ်လို့ဖမ်းမယ်ဆိုရင်လည်းဖမ်းပါကျမတို့တရားဥပဒေဘောင်တရားရှင်းပါမယ်ကျမတို့ဘက်ကအကျမ်းမဖတ်ဘူးဆိုတဲ့အကြောင်းသူတို့ဘက်ကအကျမ်းဖတ်တာတွေကိုလည်းဟိုဖတ်ပြီးတော့ဒီလိုမျိုးမလောက်ပါနဲ့ဆိုတဲ့အကြောင်းကိုတားပေးပါပေါ့နော်ကျမကတော့အဲ့လိုမျိုးပြောတယ
်ဟုတ်ကဲ့ဒီတော့အဲ့ဒီခင်အုပ်ချုပ်ရေးမှုကတော့ဟိုဘာဂတိမှာတော့ပေးလိုက်တာမျိုးမရှိဘူးပေါ့နော်ဟုတ်လားမအေးမြင
့်ဟုတ်ကဲ့မမရှိဘူးသူကဘယ်လိုလဲဆိုတော့အဲ့ဒါဆိုရင်လည်းတဲ့သူတို့ရဲ့ခံစားချက်တွေကဒီလိုမျိုးပြောပြပြီးဆိုတော့တဲ့အဲ့စာကိုပဲတဲ့အထက်ကိုဒါတင်ပေးလိုက်တော့တဲ့ဆိုပြီးတော့သူလည်းသွားပြရှိတယ်ဆိုပြီးတော့ပဲဟိုပြီးပါတယ်ပေါ့မေ
ဟုတ်ကဲ့မအဲ့တော့အခုဒီဖြက်စီခံရတဲ့အိမ်ခြေနဲ့အခုအဲ့မှာရှိနေတဲ့လူရရဲ့နောက်ဆုံးအခြေအနေရောအမ
ဖြက်စီခံရတဲ့အိမ်ခြေကတော့မ200လောက်ရှိမှာပေါ့နော်200ကျော်200ပေါ့လောလောဆယ်ဖြက်စီခံကျမတို့ကတချမ်းနဲ့ပေါ့နော်ဟိုပိုင်လုံးဟိုဘက်ချမ်းနေတော့မပါဘူးအပြေဟိုဖြက်ပြီးအကုန်လုံးဒီနေ့အကုန်ပြီးချွေးရမယ်တဲ့ဆိုတော့တချို့လည်းဒီများကအိမ်ဒီမှာသွားပြီးတဲဖို့ပြီးနေတဲ့လူတွေရှိပါတယ်မလူတွေကတော့ဟိုဘလို့ကောင်းလဲကြောင်းလဲဆိုအမိုးတွေကလည်းရွာနေတဲ့အခါကျတော့လူတွေကအကုန်လုံးရွာတဲ့ဒီပေါ့နော်ဟိုအင်းခိုးဒီအင်းခိုးခိုးပြီးတော့အခုတော့ပြန်ပြီးတော့ဟိုရောက်နေတဲ့လူကတော့ရောက်အားလုံးပေါင်းဆို150လောက်ရှိပါတယ်မကျမတို့ပြောမယ်ဆိုရင်တော့တို့အဲ့လိုမျိုးပစ္စည်းတွေပေါ်မှာရေနေရာမရှိတော့ပစ္စည်းတွေသွားထားကြတယ်သွားထားကြပြီးလူတွေကတော့အဲ့ဒီမှာတဲတွေထိုးပြီးတော့ပြန်နေကြတာပေါ့နော
်ဟုတ်ဟုတ်ကဲ့
အဲ့လိုမျိုးပေါ့
ဟုတ်ပြီးတော့ကျမသိတာဟိုတို့ဘက်ကလာဖြတ်တဲ့လူတွေကိုအမမတ်အေးမြင့်တို့ဘက်ကနှစ်ယောက်ကိုတော့ဖမ်းမိထားတယ်လို့ပြောပါရဲ့ရှင်အဲ့ဒီလူတွေရောမအေးမြင့်တို့ဘာလုပ်လိုက်လဲရှင
်အဲ့ဒီလူတွေကိုကျမတို့ဘာမှလည်းလက်ပြားနဲ့မကြည့်ပါဘူးမခေါ်လာပြီးတော့တဲကိုခေါ်လာပြီးတို့မေးပြရှိတာမေးတယ်မေးပြီးတော့အရေးဝတ်ဆောင်နေတဲ့ရတာတဲ့ဥစ္စာတွေထုတ်လိုက်ကြံခဲ့တာတွေကျမတို့အကုန်လုံးအခုတကြီးတဲ့ပေါ့နော်အကုန်လုံးဒီကလေးကြီးကိုလည်းအပ်တယ်ဒါလေးကြီးအပ်ပြီးတော့ကျမတို့ရဲစခန်းကိုပို့လိုက်ပါတယ်မ
ဩသူတို့ကရောဘယ်အဖွဲ့အားတို့ဘာတို့ပြောတာမျိုးတွေရှိလားမအေးမြင့်တို့မေးလိုက်သေးလား
ဟိုဟာနိုင်တရားရက်ကွက်ကပဲရက်ကွက်ကပေါ့နော်ဗန်နလန်းကဆိုတာကိုသူတို့အကုန်လုံးနံပါတ်တွေနဲ့ကျမတို့မှတ်ပုံတွေနံပါတ်တွေနဲ့အကုန်လုံးအချက်အလက်တွေယူပြီးတော့အတန်တွေကလည်းဖမ်းလာပြီးတော့ကျမတို့အကုန်လုံးနေ့ညံပြီးတော့မှရေစခန်းကိုပို့လိုက်ပါတယ
်သူတို့ကအရက်သားတွေလားရှင်တော့မဟုတ်ဌာနဆိုင်ရာအဖွဲ့အစည်းတခုခုကလားတော့မဟုတ်ကုမ္ပဏီဝန်ထမ်းလား
ဟိုအရက်သားတွေပဲမှာအခုလို့သူတို့မျိုးအခုညတောင်းလို့လိုက်လာရတယ်လို့ပြောတယ်သူတို့ကတော့
အိမ်ဖြက်စီခံရတဲ့စံသမားလေးရက်ကွက်ကခရိုင်အုပ်ချုပ်ရုံမှုနဲ့သွားဆွေးနွေးခဲ့တဲ့မအေးအေးမြင့်ကိုမေးမြန်းခဲ့တာပါရှင် VOA ကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်2030နဲ့2035ခုနှစ်အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနိုင်တိုက်ဟာအသက်85နှစ်အရွယ်လူကြီးယောဂါနဲ့ကွဲလွန်သွားပြီဖြစ်ပါတယ်နိုင်တိုက်ဟာကျောင်းသားဘဝကနေကွဲလွန်တဲ့အချိန်အထိမွန်စာပေနဲ့ယဉ်ကျေးမှုအရေးအမျိုးသားရေးကိစ္စတွေမှာသစိုက်မမတ်ကြိုးပမ်းလှုပ်ဆောင်ခဲ့သူလို့လည်းမွန်အရေးလှုပ်ရှားသူတွေကပြောပါတယ်ဒီချင်းနီကရော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါ ANDP ခေါ်မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဥက္ကဋ္ဌဖြစ်သူနာတိုက်ဟာလူကြီးယောဂါနဲ့ကွယ်လွန်သွားလို့ဒီကနေ့မှာကြံရှိတဲ့ရုပ်ကလပ်ကိုတချို့သွားမှာဖြစ်တယ်လို့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီရဲ့သွဲဖက်သွင်းမှုနိုင်စံတင်ကပြောပါတယ
်သူကလူကြီးယောဂါနဲ့မနေ့က၄နာရီ၁၀မိနစ်ပေါ့လားကွယ်လွန်ဆောင်သွားပါဒီနေ့၃နာရီမှာအခုပတ်ချမယ်မွန်ရိုးရာနေနဲ့ပတ်ချမယ
်အသက်85နှစ်အရွယ်ရှိတဲ့နာတိုက်ဟာစနေညနေပိုင်းမွန်လမြိုင်မြို့မြိုင်တရာရက်ွက်နေအိမ်မှာကွယ်လွန်ခဲ့တာပါANDP ဥက္ကဋ္ဌနာတိုက်ဟာကျောင်းသားဘဝကနေမွန်နိုင်ငံရေးပါတီဥက္ကဋ္ဌဖြစ်လှုပ်ရှားမှုအခြေအနေကိုတော့နိုင်စံတင်ကလည်းခုလိုဆက်ပြောပါတယ
်ကျောင်းသားဘဝတည်းကတော့ဟိုဆုံးကတက္ကသိုလ်မွန်ကျောင်းသားအတင်းဆိုတာဒီစာပေရေးမှုမပေါ်တင်တော့ကအဲ့ဒီကလေးကသူကလှုပ်ရှားခဲ့တာပေါ့နော်အဲနောက်ပြီးတော့ဒီကနေဝန်တန်းပြဝါဒီတော့ကောင်းကျွဲလေးရမှာနောက်ဆုံးသူကောင်းကျွဲလေးရတဲ့မုန်ဒီလေးဒီမှာမုန်ဒီလေးလည်းတော့သူကနားကြီးလိုက်တာပေါ့နားကြီးပြီးတော့မောစာပေရေးမှုကောင်းပြီးမော်ဒယ်နိုင်းတွေနဲ့အခုသူစုံတဲ့ဒေတာဝန်ယူထားတယ်ကျော်တော့2020မှာပါတီစတင်အောင်ပါတီခွဲကြတာကဘူးတာနဲ့နေမှာတော်ဝင်ဖြစ်တယ်2023မှာကျော်တော့ပါတီဥက္ကဋ္ဌအပြောင်းလဲမှာသူကဥက္ကဋ္ဌဖြစ်သွားတယ်ပေါ့ဥမာမျိုးကျိစိတ်တာအထက်တာလည်းခေါင်းဆောင်ပိုင်းမှာလည်းသူကတက်တာမှုရှိတယ်ပြောတယ်လို့လည်းလောက်တာပေါ့
နာတိုက်ဟာ2002ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံငြိမ်းချမ်းရေးအကျိုးတော်ဆောင်ပိုင်းသာမိတ်တရားရအဖွဲ့မှာငြိမ်းဖောင်ဒေးရှင်းကနေငြိမ်းချမ်းရေးအကျိုးတော်ဆောင်သူ့အနေနဲ့ပါဝင်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ် မွန်စာပေယဉ်ကျေးမှုလုပ်ငန်းတွေမှာနာတရက်သူးသူးခြားခြားဆောင်ရွက်ခဲ့မှုနဲ့ပတ်သက်လို့အနည်း90ပြည့်ရွှေသူမွန်တက်ကရိုចောင်းသားများစာပေနဲ့ယဉ်ကျေးမှုကော်မတီရဲ့ဒုတိယဥက္ကဋ္ဌမင်းကျော်ခိုင်ဝင်းကခုလိုပြောပါတယ
်ဒီမော်မြိုင်မြို့ပေါ်မှာစကားစာပေဒီလူရီတင်နှံ့ဖွင့်နေအောင်သူကအစိုးရဒီဌာနနဲ့ညှိနှိုင်းပြီးတော့အလုပ်ဆောင်ခဲ့တဲ့အတွက်ကြောင့်ဒီမော်မြိုင်မှာအရင်တော့ကမဖြစ်ခဲ့တဲ့လူရီစာပေတင်နှံ့ကိုလည်းဖွင့်ရှိခဲ့တယ်ပေါ့သူကဒီဆိုင်မမစာပေယဉ်ကျေးမှုတဲ့မှာပဲလှုပ်ရှားခဲ့ပြီးတော့ဒီတတ်နိုင်တဲ့ဘက်ကဒီနောက်ဒီအပြင်ဒီဟိုစုကရေးသီးတဲ့မှာလည်းသူကဒီခေါင်းဆောင်အဖွဲ့ခေါင်းဆောင်နဲ့လည်းပါဝင်ခဲ့တာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ရဲ့ဒီစာပေယဉ်ကျေးမှုနဲ့ပတ်သက်တဲ့ဒီခေါင်းဆောင်ခေါင်းတယောက်ကြာဆုံးသွားတယ်လို့ဒီကျွန်တော်တို့ခံစားရတာပေါ့နော်
နာတိုက်ဟာမော်လမြိုင်စာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌကနေ2030ခုနှစ်မွန်တီတာလုံဆိုင်ရာဒီမိုကရေစီပါတီစတင်ဖွဲ့စည်းတဲ့အခါဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တယ်လို့2013ခုနှစ်မှာဥက္ကဋ္ဌတာဝန်ကိုယူခဲ့ပါတယ်။နာတိုက်ဟာမွန်ပြည်နယ်မှုသူမျိုးနဲ့ထုံမဲကျေးရွာစာတိဖြစ်ပြီးအဖအနိုင်ဆုံးအေးအမိတော်ဘွဲတို့ကနေဖွားမြင်ခဲ့တယ်လို့ရန်ကုန်တပ်ကတို့ကနေ BA နိုင်ငံရေးသိပ်ပံဘွဲရရှိခဲ့ပါတယ်။နာတိုက်ဟာမွန်စာပေနဲ့သူတည်သနာဖွံ့ဖြိုးတိုးတက်ရေးအတွက်မွန်မှုသူတည်သနာစာရန်ဖတ်ပွဲကျင်းပရေးကော်မတီမွန်တရာချန်းပြင်းပြောင်းရေးဖွဲ့တွေမှာတက်ကြစွာပါဝင်ဆောင်ရွက်နေသူဖြစ်ပြီးအိမ်သာပြုခြင်းမရှိဘဲအမျိုးသားရေးလုပ်ငန်းတွေကိုကွယ်လွန်တဲ့အချိန်ထိလှုပ်ဆောင်နေတဲ့သူတူလည်းဖြစ်ပါတယ်။ ANDP ဥက္ကဋ္ဌနာတိုက်ကွယ်လွန်သွားတဲ့အတွက်ပါတီဥက္ကဋ္ဌနေရာမှာသူဥက္ကဋ္ဌတွေကနေဆက်လက်တာဝန်ယူသွားမယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့တွဲဖက်သွင်းမှုနိုင်စံတင်ကပြောပါတယ်။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဟာ2015ထွေထွေရွေးကောက်ပွဲမှာလွှတ်တော်ကိုဆက်လက်တနေရအနိုင်ရရှိထားပါတယ်
။နိုင်ကုန်အိမ်မရှင်နောက်နှစ်နာရီအကြာမှာထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါပထမပိုင်းနာရီဝက်မှာလိုင်းလံမီတာ190လိုင်းတိုမီတာ26တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစဆုံးကိုဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညနေခင်းစီးစင်းတွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမှတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံရဲ့အဆိုအဖျင်ဂျိုဒူတလုံးတဲဆောင်သွားတယ်လို့ဆိုတဲ့တာဝေးပြစ်ဒုံရင်တစင်းကိုဒီကနေ့မြောက်ကိုရီးယားကပြစ်လွှတ်လိုက်ပါတယ်ဒါအပြင်ပေရင်တုံးချီနီးပညာကိုအသုံးမပြုဖို့ကုလသမဂ္ဂကပင့်ပင်ကတ်သက်ထားတဲ့ချက်ကိုအန်တုလှုပ်ဆောင်လိုက်တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အနောက်မြောက်ပိုင်းတရုတ်နိုင်ငံနဲ့နေဆက်အနီးမှာရှိတဲ့ဒုံချီလွတ်တင်ရေးစခန်းဒေါင်ချန်ရီကနေဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာဒုံရင်ကိုလွတ်တင်လိုက်တာဖြစ်ပါတယ်ထိုင်ဝမ်ကျွန်းရဲ့အနောက်တောင်ကန်ယိုတန်းကထိုင်နမ်မြို့မှာစနေနေ့ကလှုပ်သွားတဲ့အင်အားဖြင့်ငလျင်ကြောင်းအကြီးအကျယ်ပျက်စီးသွားတဲ့အပျက်စီးပုံတွေချာမှအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေလိုက်လံရှာဖွေနေစေဖြစ်ပါတယ်စနေနေ့အာယုံမတက်ခင်ကပြင်အား 6.4 ဒသမရှိတဲ့အင်အားဖြင့်ငလျင်လှုပ်ခဲ့လို့လူကြီး2တန်းလောက်နေတဲ့ထိုင်နယ်မြို့မှာလူ24ယောက်ထက်မနည်းသေဆုံးပြီးလူ900ကျော်ထဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါရယ်အမေရိကန်နိုင်ငံ2016ခုနှစ်သမ္မတရွေးပွဲမှာရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ Republican Party ကကိုယ်စားလှယ်လောင်းနေဟာစနေနေ့က New Hampshire ပြည်နယ်စကားစစ်ထိုးပွဲမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုကြသလိုပြိုင်ဘက်တွေအပေါ်အပြင်းအထန်ဝေဖန်တိုက်ခိုက်ကြပါတယ်။ New Hampshire ပြည်နယ်မှာ Primary အကျိုးရေးချယ်ပွဲလုပ်ဖို့သုံးရက်ပဲလိုတော့တဲ့အချိန်မှာအခုစကားစစ်ထိုးပွဲကိုလုပ်ခဲ့တာဖြစ်ပြီးဒီအကျိုးရေးချယ်ပွဲဟာကိုယ်စားလှယ်လောင်းအတော်များများအတွေ့ဆက်ပြိုင်မယ်မပြိုင်ဘူးဆိုတာအဖြစ်ထွက်မှာဖြစ်တာကြောင့်အထူးအရေးပါတဲ့ရွေးချယ်ပွဲတစ်ခုလည်းဖြစ်ပါတယ်။ကိုလံဘီယာနိုင်ငံကကိုဝင်ဆောင်အမျိုးသမီး3000တရာကျော်မှာချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကိုလံဘီယာသမ္မတကပြောဆိုလိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ54 kHz 5955တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.